မြန်မာစစ်တပ်အနေနဲ့ဘုံကျဲတာတွေပြစ်ခတ်တတ်ဖြတ်တာတွေရပ်တည်ဖို့နဲ့တိုင်းနာလက်နဲ့ကိုင်းတဲ့ဒီမိုကရေစီဆုတ်ရှားသူတွေကလည်းငြိမ်းချမ်းရေးအတွက်ကြိုးပမ်းကြဖို့ကက်သလစ်ဂန်းချုပ်ဆရာတော်ကြီးကာဒီနယ်ချားလ်စ်ဘုကပန်ကြားလိုက်ပါတယ်။ကယက်ပြည်နယ်အရှေ့ပိုင်းမှာအမျိုးသမီးနဲ့ကလေးငယ်တွေအပေါင်းအသင်းအနည်းဆုံး35ဦးခရစ်စမတ်အခါသမယမှာစစ်တပ်ကြောင့်တည်ဆုံးခဲ့ရတဲ့နောက်စစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုရပ်တည်ဖို့နဲ့ဒီမိုကရေစီဆုတ်ရှားမှုနဲ့တိုင်းနာလက်နဲ့ကိုင်းတဲ့အနေနဲ့ငြိမ်းချမ်းရေးကြိုးပမ်းချဖို့အခုလိုကြေညာချက်ထုတ်ပြန်တောင်းဆိုတာပါ။လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာမှာတွေ့မြင်ခဲ့တဲ့ဝန်내ခြေခဲဆွဲဖြစ်တွေအဆုံးသတ်ဖို့လှည့်လိုက်တဲ့လက်ဆုတောင်းချောင်းလည်းပြောပါတယ်။ကာဒီနယ်ချားလ်စ်ဘုကတော့မိုးဆိုးရွာလူအများပြားအသက်ခံမှုဟာစင်နှလုံးခြေကုပ်ပေါ်ရရရဆက်ဆက်တက်ဖြတ်မှုဖြစ်ပြီးပြင်းပြင်းထန်ထန်ရှုံချကြောင်းနဲ့ခရစ်တော်ဖွားမြင်တဲ့နေ့ဖြစ်တဲ့အများကပွဲချင်းပါနေခြင်းမှာမြန်မာလူလူကတော့တည်ဆုံးမှုတွေပျက်စီးမှုတွေနဲ့အတူကန့်ဆိုးမှုမှောင်ကျနေပြီးမြန်မာနိုင်ငံဟာအခုခါမှာစစ်တလင်းဖြစ်နေတယ်လို့လည်းပြောပါတယ်။လက်နက်ကင်တိုက်ခိုက်နေသူအလုံးလက်နက်တွေမကင်မှုပန်ကြားလိုက်တယ်လို့တမရုံနေနဲ့ပြည်မဲ့ပြည်သူတွေပေါ်ဘုံခွဲတာပြစ်ခတ်တာနေရင်တွေဖျားချောင်းတွေဆေးရုံဆေးခန်းဖျက်ဆီးတာတွေရက်ပစ်ပြီးလက်နက်ကိုင်းတိုင်းရင်းသားတွေနဲ့ငြိမ်းချမ်းဆွေးနွေးဖို့ပါတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံပြည်ထောင်စုကိုမြန်မာနိုင်ငံသားတွေကိုယ်တိုင်ဖြည့်ဆည်းရမယ်လို့လည်းပြောပါတယ်။